မြန်မာနိုင်ငံပြည်လုံးကျလူဦးရေနဲ့အိမ်အကြောင်းအရာတကောင်စင်းကောက်ယူရာကိုဆယ်နှစ်တစ်ကြိမ်ကောက်ယူဖို့ရထားတာပါပြီးခဲ့တဲ့2014လုံကနောက်ဆုံးကောက်ယူခဲ့ပြီးတဲ့နောက်ဒီနှစ်မှာဆယ်နှစ်တင်းတင်းပြည့်တာမို့အသက်ကောက်ယူဖို့စီစဉ်နေတာဖြစ်ပါတယ်ကောက်ယူရရှိတဲ့စီရင်တွေကိုရှေ့ပြေးတကောင်စင်းအနေနဲ့လာမယ့်ဒီဇင်ဘာ31ရက်နေ့မှာထုတ်ပြန်မယ်လို့လူဝေမှုကြီးကြပ်ရေးနဲ မြန်မာနိုင်ငံနေနွေအစ်တမရှိတဲ့လူနေအိမ်ဒါမှမဟုတ်ဖွဲ့စည်းများမှာနေထိုင်သူအားလုံးကို2024ခုနှစ်အောက်တိုဘာလရက်နေ့ကနေတည်းက15ရက်နေ့ထိဆင်းကောက်သွားမှာဖြစ်ပါတယ်။ကျွန်တော်တနင်္ဂနွေတိုင်းတာအနေနဲ့ဆင်းကောက်ပတ်ပေါင်းသသိန်းသပေါင်းခန့်ရှိရဖြစ်ပါတယ်။ရုပ်နဲ့အားလုံးမှာဆင်းကောက်မှုပါလေဖြစ်ပါတယ်။ကျွန်တော်တို့ပထမအဦးဆုံးကျွန်တော်ရှေ့ပြေးလူရည်ဆင်းပေါ့နော်။ရှေ့ပြေးလူရည်ဆင်းကိုကျွန်တော်တို့2024ခုနှစ်ဒီဇင်ဘာလနောက်ဆုံးအပတ်မှာထုတ်ပြန်တော့မှာဖြစ်ပါလေ။ကျွန်တော်တို့ကာပီစနစ်ကိုအသုံးပြုပြီးတော့မှဒါတိုင်းအတက်ဆင်းသိရှိရရက်လာကောက်ရတဲ့မူဖြစ်တဲ့တစ်ဖက်တို့နီးကိုအသုံးပြုပြီးတော့မှတိုင်းတဲ့ဆင်းမိုဘိုင်းတက်ပက်နဲ့ကောက်မှာဖြစ်ပါလေဗျ။အင်းတို့ဆင်းရှိခြင်းမရှိခြင်းနိုင်ငံသားကက်ရှိခြင်းမရှိခြင်းနဲ့အသက်ဆိုင်ပါဘူးဗျ
။ကုလသမဂ္ဂထုတ်ပြန်ချက်အရဆေးရနာတိမ်မီကလေးကနိုင်ငံတွင်းကျယ်ပြန့်လာတဲ့အကြမ်းဖက်မှုတွေကြောင့်လူတက်တဲ့သမ6တန်းကျော်အိုရင်ဆွန့်ခွာထွက်ပြေးနေရတယ်လို့ဖော်ပြထားပါတယ်။အကြောင်းမျိုးမျိုးကြောင့်နိုင်ငံပြင်ပရောက်နေတဲ့သူတွေနဲ့ပတ်သက်လို့သက်ဆိုင်ရာနိုင်ငံတွေကနေရောက်ရှိလူဦးရေကိုကောက်ယူမယ်လို့ပြောပါတယ်။လက်ရှိတိုက်ပွဲတွေပြင်းထန်နေတဲ့နေရာတွေနဲ့ဆစ်ဆောင်တွေနဲ့ပတ်သက်ပြီးတော့ဘယ်လိုကောက်ခတ်မလဲဆိုတာနဲ့ပတ်သက်လို့သူကအခုလိုပြောပါတယ်
။ကျွန်တော်တို့ဇုံဇုံရင်းနဲ့လန်ဒန်ဆက်သွယ်မှုအခက်အခဲရှိတယ်ဆိုလို့ရှိရင်တော့အချိန်ကာလတိုးရင်ဒီဇုံဇုံရင်းအဖွဲ့အစည်းတွေဆက်မှန်ချထားပြီးဒီအမှန်ရသမျှကိုကောက်တော့ဖြစ်ကြောင်းဒီကြားလို့ပါလေဗျဒီတဲ့ဆစ်ဆောင်တွေမှာရှိတဲ့ဆစ်ဆောင်တွေကလက်ရှိရောက်တဲ့မျိုးနယ်တွေမှာလည်းကျွန်တော်တို့ဒါကောက်ဖို့အတွက်လည်းအားလုံးရှင်းဆောင်ဆောင်ဖြစ်ပါကြောင်းလည်းပြောကြားလို့ပါလေဗျဆက်တဲ့နေ့မှာဒီရင်းရှိပြောင်းနဲ့ဒီပရှိပြောင်းဆိုပြီးတစ်မျိုးကျွန်တော်တို့ထည့်သွင်းကောက်တော့ဖြစ်ပါလေဗ
ျတနိုင်ငံလုံးတကောင်စင်းကောက်ယူဖို့ဆစ်ကောင်စီကဗန္ဒန်ငွေ7ဘီလီယံတန်ပေါင်း 96,000 ကျော်အကုန်ကြခံကောက်ယူဖို့ပြင်ထားတယ်လို့ဦးကျော်ရင်ဦးကပြောပါတယ်။2024လူဦးရေတကောင်စင်းကောက်တာမှာနိုင်ငံတကာအကူအညီမရှိဘဲနိုင်ငံတော်ဗဏ္ဍာနဲ့သာကုန်ကြခံလှုပ်ဆောင်မှာဖြစ်တယ်လို့လည်းပြောပါတယ်။တနိုင်ငံလုံးရဲ့မြို့နယ်ပေါင်း330ရဲ့900ရာခိုင်နှုန်းမှာတိုက်ပွဲတွေဖြစ်နေခဲ့ပြီးတော့မြို့ပေါင်း80ကျော်စစ်ကောင်စီလက်လွတ်ထားရတယ်လို့အကဲခတ်တွေခန့်မှန်းထားတာကြောင့်လက်တွေ့ဖြစ်နိုင်ခြေအပေါ်မှာမိကွန်းထုတ်တာတွေလည်းရှိနေပါတယ်။ဝိုင်းနိုင်ငံရေးသမားတူဖြစ်တဲ့ရခိုင်လွှတ်တော်ကိုယ်စားလှယ်ဦးဖိတန်းကတော့အချက်လက်တွေပြည်ပြည်စုံစုံမရှိဘဲရေကောက်ပွဲကျင်းပမယ်ဆိုရင်တရားမျှတမှုရှိနိုင်မှာမဟုတ်ဘူးလို့သုံးသပ်ပါတယ်
။အဲဒါသံကောင်းချင်းကောက်မယ်ပေါ့။သံကောင်းချင်းကောက်မယ်ဆိုတာကဘလို့မကိုဒီချိန်မှာအတိအကျရရနိုင်စရာအကြောင်းမရှိဘူး။အရှုံးနေရာတွေမှာမျိုးတွေအသိမခံရဘူးဆိုရင်တော့မှအာဝန်ထမ်းတွေကအလုံးမလုံးနိုင်တော့ဘူးအုပ်ချုပ်ရေးလက်တံတွေကပြည့်စုံသွားပြီတချို့နေရာတွေမှာဆိုရင်တော့ဝန်ထမ်းတွေလည်းမရှိတော့ဘူးပေါ့တနင်္ဂနွေလုံးမှာအဲ့ဒီဖြစ်နိုင်တဲ့မျိုးတွေနဲ့ပါလိမ့်မယ်အဲဒါကြောင့်ကျွန်တော်မြင်တာကတော့၃ဖို့၄ဖို့လောက်ဖြစ်ရင်တောင်မှဒါသံကောင်းကြီးတိကျတဲ့သံကောင်းကြီးမရောက်ဘူးပေါ့သူတို့ရွေးကောက်ပွဲအတွက်သူတို့လုပ်ပါတယ်ဆိုတော့ဟိုတက်တည်ပြဖို့အတွက်အများကြီးအောင်เนาะဒါအာကြီးညာမြင့်ရှင်းနေဖြစ်တယ်တကယ်လက်တွေ့မှာတော့ဒီရေကောက်ပွဲဖြစ်ဖို့အတွက်သံကောင်းကြီးကောက်ရေလုံးကတော်တော်ကိုအခက်အခဲရှိတယ်ဘယ်လိုမှပြည့်စုံမှာမဟုတ်ဘူ
းမြန်မာနိုင်ငံမှာပြည်လုံးချစ်လူရေတကောင်းစင်းကောက်ယူရေလုပ်ငန်းကို1983ခုနှစ်1983ခုနှစ်နဲ့2014ခုနှစ်တို့မှာကောက်ယူခဲ့မှုပါတယ်ရှင်